မလေးရှားဝန်ကြီးချုပ်တဲ့အဖြစ်ပြည်ထရေးဝန်ကြီးဟောင်းမာယဒင်ညာစင်ကိုမလေးရှားပြည်ငါဒီကနေ့ရွေးချယ်ခံထားလိုက်ပါတယ်။ဘာသာတူပါတီဥက္ကဋ္ဌလည်းဖြစ်တဲ့မာယဒင်ကိုလွတ်တော်အမအများစုကထောက်ခံနိုင်ခြင်းရှိတယ်ပါတယ်လို့လည်းပြည်ငါပြောဆိုခဲ့တာပါ။ဝန်ကြီးချုပ်ဟောင်းမဟာတရားမိုဟာမက်ကသူရထူဆက်ခံမဲ့သူအဖြစ်အန်ဝါအစ္စရာဟင်ကိုရထားခဲ့တာပါ။ဒါပေမဲ့လည်းအန်ဝါအစ္စရာဟင်ကိုအာဏာလွှဲမပေးရအောင်လို့အစိုးရတစ်ဖွဲ့ဖို့ဝန်ကြီးချုပ်မဟာတရားရဲ့ပါတီနဲ့အတိုက်ခံဖွဲ့တွေကအဖွဲ့ဝင်တချို့ကြားဆွေးနွေးမှုတွေနောက်ပိုင်းမှာဝန်ကြီးချုပ်မဟာတရားရထူကနှုတ်ထွက်လိုက်တာပါ။အဲ့ဒီဆွေးနွေးမှုတွေကြောင့်ပဲဝန်ကြီးချုပ်မဟာတရားနဲ့အန်ဝါအစ္စရာဟင်တို့ကြားမပြေမလည်ဖြစ်ခဲ့ကြပါတယ်။အချင်းပြတ်ချဆောင်မှုအရှုပ်တော်ပုံနဲ့ရင်ဆိုင်နေရတဲ့အရင်ဝန်ကြီးချုပ်နာဂျစ်ဘရဇက်ဦးဆောင်ခဲ့တဲ့အာဏာရညွန့်ပေါင်းအဖွဲ့ကိုဖယ်ရှားနိုင်ရေး2018ခုနှစ်မှာလက်ရှိဝန်ကြီးချုပ်မဟာတရားနဲ့အစ္စရာဟင်တို့ကပူးပေါင်းခဲ့ကြတာလည်းဖြစ်ပါတယ်။အဲ့ဒီလိုပူးပေါင်းလိုက်ပြီးတော့နင့်နီပါအကြမှာပဲဝန်ကြီးချုပ်တစ်ကိုဘုရင်ကရွေးချယ်လိုက်တာဖြစ်ပါတယ်။ဘုရင်ရဲ့ဒီဆုံးမြတ်ချက်ကြောင့်မလေးရှားနိုင်ငံရေးအတွက်အပြောင်းအလဲတွေဖြစ်လာနိုင်တယ်ဆိုပြီးတော့လည်းတုံ့တမှုတွေရှိနေပါတယ်။နှစ်ပေါင်း60နီးပါးကြာအုပ်ချုပ်ခဲ့တဲ့အာဏာရပါတီဟောင်းဖြစ်တဲ့ညီညွတ်တော်အမျိုးမလေးရှားအမျိုးသားအစည်းအရုံး UMNO ကလည်းအစ္စလာမစ်ပါတီဖြစ်တဲ့ PSA နေတူပဲမိုင်ဒင်ကိုထောက်ခံထားပါတယ်မဟာတီယာနဲ့အန်ဝါတို့တဖန်ပြန်ပြီးတော့လက်တွဲဆောင်ရွက်သွားမယ်လို့စနေနေ့မှာပြောဆိုခဲ့ကြပေမဲ့လည်းအများစုထောက်ခံမှုရထားတဲ့အချက်ကြောင့်ပဲမာဒင်ကိုဝန်ကြီးချုပ်တဲ့အဖြစ်ရွေးချယ်ခဲ့ရတာဖြစ်တယ်လို့ဘုရင်နန်းတော်ကကြေညာချက်ထုတ်ပြန်ပါတယ်အသက်82နှစ်အရွယ်ယာစင်ကိုကတော့ဝန်ကြီးချုပ်တဲ့အဖြစ်မတ်စတာတရနေ့တင်းငွေနေ့မှာစံသစ္စာကျင်းဆိုမှာဖြစ်ပါတယ်